လဗနုနိုင်ငံကအီရန်တယုံနာမှာဒီနေ့ပောက်ကွဲမှုနှစ်ခုဖြစ်ခဲ့ပြီးလူပေါင်းအနည်းဆုံး23ဦးသေဆုံးသွားရမှာအီရန်ယဉ်ကျေးမှုဆိုင်ရာတန်တမန်တူလည်းပါသွားခဲ့ပါတယ်။ဒါအပြင်ဘေရွတ်မြို့တော်ကဒီပောက်ကွဲမှုမှာနောက်ထပ်လူပေါင်း146ဦးလည်းဒဏ်ရာတွေရသွားခဲ့ပါတယ်။ဒါဟာအကြမ်းဖက်သမားတွေရဲ့လက်ချက်ဖြစ်တယ်လို့လဗနုန်ကျန်းမာရေးဝန်ကြီးကထုတ်ပြောလိုက်ပါတယ်။အဗ်တူလာအဇမ်ဘရိဂိတ်ဆိုခေါ်တဲ့အယ်ကိုင်ဒါနဲ့အချိတ်ဆက်ရှိတဲ့အကြမ်းဖက်အဖွဲ့ကလည်းဒီပောက်ခွဲမှုကိုသူတို့လုပ်ခဲ့တာဖြစ်တယ်လို့ထုတ်ပြောခဲ့ပြီးဆီးရီးယားကနေအီရန်တပ်တွေမထွက်ပေးမချင်းနောက်ထပ်တိုက်ခိုက်မှုတွေဆက်လုပ်သွားမယ်လို့ချင်းချောက်ခဲ့ပါတယ်။လေဗနွန်ရာရှိတွေကလည်းဘေရွတ်မြို့တော်တောင်ပိုင်းမှာဖြစ်ခဲ့တဲ့ဒီပောက်ခွဲမှုဟာအသေးခံကားဘုံးခွဲသမားတူရဲ့လက်ချက်ဖြစ်တယ်လို့ယူဆထားကြပါတယ်။လေဗနွန်ဆိုင်ရာအီရန်သံမကြီးကအခုသေဆုံးသွားခဲ့တဲ့တန်ရာရှိဟာယဉ်ကျေးမှုဆိုင်ရာတမ်းမှုရှိတ်အိဗရာဟင်အန်ဆာရီဖြစ်တယ်လို့ထုတ်ပြောခဲ့ပါတယ်။ဒီဘုံးကွက်ခဲ့တဲ့နေရာကအီရန်တန်ရုံတည်ရှိတာအပြင်အီရန်နိုင်ငံကထောက်ခံပေးထားတဲ့ရှီရိုက်စသေးကြွအုပ်စုဟက်စ်ဘိုလာအဖွဲ့အခြေစိုက်ရာနေရာလည်းဖြစ်ပါတယ်။ဒီနှစ်ထဲအတွင်းဒီနေရာမှာအရင်လဲဘုံးနှစ်ချိန်ကွက်ခဲ့မှုပါတယ်။ဒီဟက်စ်ဘိုလာစသေးကြွအဖွဲ့တွေအနေနဲ့အင်ဂျင်ဆီးရီးယားနိုင်ငံကသဘုံတွေကိုတိုက်ခိုက်ရမှာအီရန်ထောက်ခံပေးထားတဲ့ဆီးရီးယားအစိုးရဘက်ကနေကူညီတိုက်ခိုက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။